စီးရီးယားနိုင်ငံကအကွဲကွဲအပြပြဖြစ်နေကြတဲ့တိုက်ခိုက်အင်အားစုတွေအနေနဲ့ရှေ့သတင်းပတ်အတွင်းဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။ဂျနီဗာဆွေးနွေးပွဲကိုတက်မယ်မတက်ဘူးဆိုတာနဲ့ပတ်သက်လို့တောက်ချနေမှာဆုံးဖြတ်သွားမယ်လို့အနောက်နိုင်ငံတွေကအတိအမှတ်ပြုထားတဲ့စီးရီးယားအမျိုးသားညွန့်ပေါင်းအဖွဲ့ကလည်းပြောပါတယ်။ဆွေးနွေးပွဲမှာစီးရီးယားအစိုးရအဖွဲ့နဲ့တစပွဲတည်းထိုင်လိုက်ရင်ယုံမတန်စေရဖြစ်စရာတွေထွက်ပေါ်လာလိမ့်မယ်လို့အတိုက်ခံခေါင်းဆောင်တွေကပြောဆိုနေတာပါ။ကြောက်ရအစိုးရဖွဲ့စည်းခွင့်ရနိုင်မဲ့ဒီအခွင့်အရေးကိုလက်လွတ်မခံဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီကမြစ်တမ်းရပ်ခံနေတာဖြစ်ပါတယ်။ကြောက်ရအစိုးရတဲ့ဖွဲ့စည်းမဲ့ကိစ္စအပေါ်ဗက်ပေါင်းစုံကသဘောတူမှဖြစ်နိုင်မယ်လို့ပြောဆိုထားတဲ့အတွက်အဲ့ဒီအစိုးရတဲ့ထဲမှာစီးရီးယားသမ္မတဘာရှားအယ်အာဆတ်မပါတော့မဲ့သဘောဖြစ်နေပါတယ်။ဒီဆွေးနွေးပွဲဟာကြားပြအစိုးရဖွဲ့စည်းရေးတဲ့အကြံဖက်မှုတိုက်ဖြတ်ရေးကိုအာရုံစိုက်လှုပ်ဆောင်မဲ့ဆွေးနွေးပွဲပုံစံမျိုးမစ္စတာအာဆတ်ဘက်ကကြိုးစားလှုပ်ဆောင်နေတာကိုလည်းဝန်ကြီးကယ်ရီကပယ်ချထားပါတယ်။စီးရီးယားတပုံတွေဟာအကြံဖက်သမားတွေလို့မစ္စတာအာဆတ်ကသတ်မှတ်ထားတာပါ။သမ္မတအာဆတ်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတည်တည်တောင်းအောင်လှုပ်ဆောင်နေခြင်းဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။